ဒီနေ့ကတော့ဒီနေ့ကုန်းတဲ့အထိတစ်ဖက်သက်အပြစ်ခတ်ရက်ဆဲဖို့ကျင်းညာလိုက်တဲ့တစ်ချိန်ထဲမှာပဲမြေနောက်မှာမိုက်ဖွဲ့ရဲ့အဖွဲ့ဝင်ဖြစ်တဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေနဲ့တပ်မတော်ဂျာမာတို့ရခိုင်ပြည်နယ်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးထိခိုက်ဒေဆုံးမှုတွေရှိနေပါတယ်။ဘူးတီတောင်နယ်မြောက်ဦးမြို့နယ်မှာတော့မင်းညကနေဒီကနေ့အစောပိုင်းအထိထိ ထီတို့ပတ်သက်အပြည့်ရထားဖို့ကြီးညာလိုက်တဲ့အချိန်တည်းမှာပဲရခိုင်ပြည်နယ်မှာတိုက်ပွဲတွေအပြင်းထန်ဆက်ဖြစ်နေတာပါ။တိုက်ခိုက်မှုတွေရပ်ဆိုင်ထားဖို့ကြီးညာထားချိန်မှာပဲဘူးရီကြောင်မြို့နယ်ဥယျာဉ်တာကြီးရွာကမြန်မာစစ်သားစခန်းတစ်ခုကိုမနေ့ညပိုင်းကတိုက်ခိုက်ခဲ့တဲ့ကိစ္စပေါ်မှာတော့အေးအေးကြမ်းကြဲရေးရာရှိခံတုခကအခုလိုပြောပါတယ်
။ဒီမနေ့ညကတော့အဲ့ဒီဥယျာဉ်တာရွာအခြေစိုက်အဲ့ဒီလည်းလည်းကြီးစခန်းကိုကျွန်တော်တို့ဘက်ကသွားရောက်ပြီးတော့ဒါတတိပေးပြစ်ခတ်မှုတွေလုပ်ခဲ့တာရှိတယ်။ည7:45ကနေပြီးတော့ည2:00လောက်ထိပေါ့နော်ခဏလေးနီးပါးကြတတိပေးပြစ်ခတ်မှုတွေလုပ်ခဲ့တာ။ဘာကြောင့်အဲ့လိုလောရတယ်ဆိုလို့ရှိရင်အဲ့ဒီလည်းလည်းကြီးစခန်းကနေပြီးတော့မှဗမာစစ်တပ်တွေကဒေသတွင်းတစ်ခုလုံးကိုရန်ကားပြစ်ခတ်မှုတွေလုပ်နေတဲ့အတွက်မို့လို့တတိပေးပြစ်ခတ်မှုတွေလုပ်ရတာဖြစ်တယ်။ဒီပြစ်ခတ်မှုအတွင်းမှာတော့ဒီဗမာစစ်တပ်ဘက်ကနေပြီးတော့ခြေကနားကြီးကြားဆုံးနိုင်တယ်လို့တော့ကျွန်တော်တို့မြေပြင်ပတင်းတွေရရှိရတယ်။ကျွန်တော်တို့ဘက်ကလည်းဒဏ်ရာရတာရောက်ရှိရတယ်။
တိုက်ပွဲဖြစ်စဉ်တွင်ထိခိုက်ကြဆုံးမှုတွေကိုတော့စီစစ်နေတယ်လို့ခံတုခကဆိုပါတယ်။တိုက်ပွဲဖြစ်ပွားစဉ်တွင်လက်နက်ကြီးတွေနဲ့ပြစ်ကတ်မှုတွေများပြားနေတယ်လို့စစ်ကောင်တွေရတဲ့ဥယျာဉ်တာရွာသားတို့ကဆိုပါတယ်။အနောက်ပိုင်းတန်းစစ်တနာကျုပ်ကမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့အေဘက်ကလာရောက်ပြစ်ခတ်လို့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကြောင့်ခုလိုပြောပါတယ်။
နောက်ဥယျာဉ်တာရဲ့မြောက်ဘက်ပုံမှာကြီးကြီးနေတဲ့တကြောင်ညဆန်းလာတော့အလိုက်လာတာ။ဟောဒီကစစ်တပ်ကပုံမှာလက်နက်ဆောင်ဆောင်နဲ့ဆိုတော့အဲ့ပုံမျိုးအကုန်လုံးကြာပြီးကြာခဲ့ဆက်တယ်။
မနေ့ညကနေဒီမနက်ပိုင်းနှစ်နာရီခန့်ဖြစ်ပွားတဲ့တိုက်ပွဲတွင်အထူးဆိုင်မှုများကြောင်းနှစ်ဖက်တပ်ဖွဲ့တွေကပြောဆိုနေတယ်လို့ VOA နေနဲ့တိကျသိနေပြုနိုင်သေးပါဘူး။အခုတိုက်ပွဲဖြစ်ပွားခဲ့တဲ့ဗုဒ္ဓတောင်မြို့နယ်ကဥယျာဉ်တာရွာပါဝင်စံကိုးထောင်၊မြုံတောင်အစရှိတဲ့ကျေးရွာသားတွေဟာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အင်အဖွဲ့တို့တိုက်ပွဲဖြစ်ပွားနေမှုကြောင့်ရွာကနေတိမ်းဆောင်နေရတာ၃လတာရှိနေပြီဖြစ်ပါတယ်။မနေ့ကလည်းညအုပ်မြို့နယ်တွင်မိုင်းနဲ့ပတ်သက်တဲ့ PC တွေနဲ့သူဖမ်းမိတဲ့ကောင်ဦးကျေးရွာကမျိုးသမီးတူကိုရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးခေါ်ဆောင်လာလမ်းမှာကြားကြားတိုက်ခိုက်လူယူခံရတယ်လို့ဘူမူကြီးဝင်းစော်ဦးကဆက်ပြောပါတယ်။အေးရ
ဟုတ်လားယောက်ျားလေးနဲ့မဟုတ်တော့ဘူးယောက်ျားလေးကတော့ပြည့်ရတဲ့ကြောင့်လို့မိန်းမနဲ့တစ်ဖက်နဲ့ပေါ့မိန်းမလေးကလည်းဖြတ်နိုင်လို့ပဲလုပ်သလားဘယ်လိုလဲတော့အဲ့ရတော့ကျွန်တော်လည်းစီစဉ်နေတော့မိုင်းနေနဲ့ပြည့်ရတဲ့မျိုးသမီးဒီအေရီယာနဲ့ပေါ့တရားကိုပေါ်သွားတာမျိုးတောင်လာမှာစောင့်ပြီးတော့ရှာကြတာအဲ့မျိုးသမီးပြတ်သွားလားမလို့လားတော့ကျွန်တော်မသိဘူး။
တောင်ဦးရွာနဲ့တင်ညူရွာကြားလင်းမေတောင်ဒီမှာရဲတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်ရတဲ့အခြေအနေနဲ့ပတ်သက်လို့ရခိုင်နဲ့နဲ့ဆိုင်အီဖွဲ့ရပြောရေးသူခွင့်ရှိသူခိုင်တုခကအခုလိုပြောပါတယ
်။အဲ့ဒီမှာတော့ပြစ်ခတ်မှုတော့ဖြစ်တာရှိတယ်ဗျ။ဟောအဲ့ဒီမတရားဖမ်းဆီးခံရတဲ့အမျိုးသမီးကိုကျွန်တော်တို့ကကာကွယ်ဖို့အတွက်ကြတော့ကျွန်တော်တို့အဲ့ဒီမှာပြစ်ခတ်မှုတွေလုပ်ခဲ့ရတာရှိတယ်။အဲ့ဒီမှာဒီဇမကြီးတွေဖက်ကတရားစွန့်မှုဆိုလို့ရှိတယ်လို့သိရတယ်။မင်းကဖြစ်စင်မှာတော့တော့ဘာမှမဆိုင်တဲ့အဲ့ဒီအမျိုးသမီးတယောက်ကိုဟိုမတရားအမှုဆင်ပြီးတော့အဲ့လိုမျိုးဟိုကဖမ်းဆီးတဲ့ဥစ္စာကတော့ဒီမျိုးရရမတရားနှိပ်ကွက်တာလို့ဒါကျွန်တော်တို့ဘက်ကခံယူရဲကျွန်တော်တို့ဘက်ကအကောင်းဆုံးတာအကာအကွယ်ပေးတာဖြစ်တယ်ဗျ
။စက်တင်ဘာလ18ရက်နေ့ညနေပိုင်းမှာမြန်မာစစ်ကြောင်းကနေတောင်ဦးကျေးရွာကိုရောက်ရှိလာပြီးအင်ဒိုနဲ့ဘုံကြီးကျောင်းတွေမှာရှာဖွေစစ်ဆေးခဲ့ပြီးတော့မနေ့ကမနေ့ဘက်မှာမှလာနုရဲ့အိမ်မှာဘုံရှာဖွေတွေ့ရှိခဲ့တယ်ဆိုပြီးစစ်တပ်ကနေတင်ယူရဲတပ်ဖွဲ့ဝင်တွေကိုစစ်ဆေးဖို့လွှဲအပ်ပေးခဲ့ပြီးအပြန်လမ်းမှာတိုက်ခိုက်ခံရတာပါ။နေရင်ဘုံရှာဖွေတွေ့ရှိမှုနဲ့ဖန်ခံရတဲ့တောင်ဥရွာသူမလှနှုတ်ရဲ့ဖြစ်စဉ်ကိုတော့တောင်ဥရွာသူကအခုလိုပြောပါတယ်
သူတို့မှအဲ့လိုမျိုးမရှိပါဘူးသူတို့ကခိုင်ရောက်တာပေါ့နော်တတိကြီးတွေပါလေရောက်ကြတယ်သူရောက်ကြပါလေဝက်ရှော့တွေပါလေလုံးတယ်ဆိုတော့အဲ့လိုမျိုးလောက်ကြရတာတော့ရှိတယ်အခုဖြစ်ရတဲ့ပုံစံကတော့သူတို့လောက်ကြတဲ့အခါကတော့အများကြီးရှိတယ်ဒါပေမဲ့ဆိုတော့သူတို့ခဏလေးရှာမေးပြီးပေါ့နော်အဲ့ဒီမှာအဲ့ဒီမှာမတည့်ဘူးသူတို့တ냐အိမ်မှာမိုးနဲ့မှတွေ့တယ်ဆိုတော့အဲ့ဒါကိုရက်ဖက်လူတွေကလည်းဆွဲဆွဲကြဖြစ်နေတယ်သူတို့ကတော့လောက်ကြတာလို့ပဲထင်တာလေ
ရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်နဲ့အင်အားဖွဲ့တို့ပြစ်ခတ်တိုက်ခိုက်မှုတွေကလည်းနေ့စဉ်လိုလိုဖြစ်ပွားနေပြီးတိုက်ပွဲဖြစ်စဉ်တွေကမှာအရသားတွေကလည်းထိခိုက်ဒေဆုံးမှုအဖမ်းဆီးဆိုင်ရမှုစစ်ပေးတိမ်းရှောင်နေရမှုတွေများပြားလာနေပါတယ်။ဒီကနေ့မှလည်းအေအေအပောင်းဝင်မြောက်ပိုင်းမဟာမိတ်သုံးဖွဲ့ကနေ2019ခုနှစ်ဒီဇင်ဘာလ31ရက်နေ့ထိအပြစ်ခတ်ရဆဲကြောင်းဖတ်မှန်ကြေညာထားပါတယ်။တမတော်ဘက်ကလည်းစစ်တမ်းကြီး၅ဆိုင်မှာအပြစ်ရကြောင်းကြေညာထားသလိုတစ်ဖက်စလုံးအပြစ်ရကြေညာထားပေမဲ့လည်းရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းမှာတော့ပိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်ပါတယ်ခင်ဗျာ။